Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော်အမေရိကန်တန်က2014ခုနှစ်နိုဝင်ဘာလ1ရက်စနေနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့အောင်ပါဒီမနက်ခင်းသတင်းတွေကိုကိုစံမိုးဝင်နဲ့အတူကြီးညာပေးပါပါ။ဒီကနေ့ထိတ်ဆွမ်းအောင်သတင်းတွေကတော့အာနာယပြည်ထောင်စုကြက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးအောင်တောင်းကိုအမေရိကန်ဆွေရကအရေးယူပြီးအမီမဲစီးရင် black list မှာထည့်သွင်းလိုက်တာကမ္ဘာတဝန်းကခံမှန်းခြေလူပေါင်း1000ခွဲလောက်ဟာအီရန်နဲ့ဆီးရီးယားကအစွမ်းရောက်အဖွဲ့တွေနဲ့တွားရောက်ပူးပေါင်းခဲ့တယ်လို့ကုလသမဂ္ဂလူ့ရုံးရေးကောင်စီကထုတ်ပြန်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးမှာပါမခွန်ညိုရေ
ကောင်းပါပြီရှင်ဒီကနေ့သတင်းဆောင်မတွေမှာတော့မြန်မာပြည်အတွင်းအာဏာရစစ်အတိုင်းဝိုင်းနဲ့ဒေါက်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအတိုင်းဝိုင်းတို့တွေ့ဆုံမှုပေါ်ရလက်ကောင်ထွက်ပေါ်ဖို့အမေရိကန်သမ္မတက PR ပေးမှုရှိနေသလားဆိုတာနဲ့အတူအမေရိကန်ဗန်နာရေးဝန်ကြီးဌာနကလက်ရှိအာဏာရဝန်ကြီးတစ်ပါးကိုအမည်မဲစီးရင်သွင်းလိုက်တာကရောဘလို့အကျိုးသက်ရောက်မှုရှိနိုင်ပါသလဲ
အမေရိကန်ဆိုရရဲ့ policy ကဘလို့ဖြစ်နေလဲဆိုတော့သူတို့ကိုစိတ်ဝင်စားတဲ့သူတွေကတော့အပြစ်ဒဏ်ပေးသူဖြစ်ပြီးတော့သူတို့ကိုတကယ်စိတ်ဝင်
အရေးပေါ်အခြေအနေမြမအရေးတက်ကြွလှုပ်ရှားသူတွေရဲ့ဝေဖန်ချက်ကိုလည်းနားဆင်ကြရပါမယ်ရှင်။အလွတ်တန်းသတင်းတောက်ပူပါကြီးကိုစစ်တပ်ကတပ်ဖြတ်မှုစုံစမ်းစစ်ဆေးပြီးသမတကိုအစီရင်ခံစားတင်ဖို့အစိုးရကထုတ်ပြန်ချက်အကြောင်းကိုလည်းပြောပြပေးသွားမှာပါ။နောက်ပိုင်းမှာဒီထိုင်းနိုင်ငံလိတ်ကျွန်းလူသတ်မှုအကြောင်းနောက်ဆက်တွဲသတင်းကိုလည်းကြားကြရပါမယ်ရှင်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်တော့ VOA ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဥဆာမိုးဝေတို့ကကြေညာပေးကြပါမယ်ရှင
်။အချိန်ကြာမြင့်စွာသမရအာဏာရယူထားခဲ့တဲ့ Blasi Compaoré နှုတ်ထွက်သွားပြီးနောက် Burkina Faso စစ်တပ်ကြီးကတိုင်းပြည်အာဏာကိုရယူလိုက်ပါတယ်။တောက်ကြနေကအိုဂါဒိုဂူကသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီးဟိုနိုရီထရာတူရီကတိုင်းပြည်ကြီးကတာဝန်ကိုသူယူလိုက်ပြီးဖြစ်ကြောင်းနဲ့တိုင်းပြည်အခြေအနေတည်ငြိမ်အေးချမ်းအောင်ဆောင်ရွက်ပြီးနိုင်ငံရေးခေါင်းဆောင်တွေနဲ့လည်းအမြန်ဆုံးတွေ့ဆုံမှာဖြစ်ကြောင်းပြောပါရယ်မစ္စတာကွန်ပါရူရီကိုစန့်ကျင်တဲ့အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ဗိုလ်ချုပ်ကြီးထရာဦရီကကြားပြောဆိုရအစီအစဉ်နဲ့ပတ်သက်ပြီးကြေညာခဲ့သလိုညမထွက်ရအမိန့်ကိုလည်းထုတ်ပြန်ခဲ့ပါတယ်။ Mr. Compaoré ကတောက်ကြနေမှာသူနှုတ်ထွက်ချောင်းကြေညာပြီးရွေးကောက်ပွဲမတိုင်ခင်ရက်90ကိုကြားပြတ်ကာလအဖြစ်သတ်မှတ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon ပြောခွင့်ရ Stephen Dujarric ကလည်းအတွင်းမှုချုပ်အနေနဲ့ Burkina Faso ကခြေနေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းနဲ့အခြေအနေတွေကိုထိန်းသိမ်းသိမ်းသိမ်းလုပ်နိုင်အောင်နောက်တွေ့ဆုံဆွေးနွေးဖို့အတွက်တိုက်တွန်းခဲ့ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှိပိုင်းမှာရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကတနင်္ဂနွေနေ့ကျရင်ကျင်းပမဲ့ရွေးကောက်ပွဲရဲ့ရလဒ်ကိုအတိအမှတ်မပြုဖို့ရုရှားသမ္မတဗလဒီမီယာပူတင်ကိုဂျာမနီပြင်သစ်နဲ့ယူကရိန်းနိုင်ငံခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဥရောပကော်မရှင်ကဂျာဝင်ဆောင်ရွက်ပေးမှုကြောင့်ယူကရိန်းနိုင်ငံကိုရုရှားကသဘာဝတန်းငွေတင်ပို့ရောင်းချပေးဖို့သဘောတူညီမှုရရှိခဲ့ပြီးမကြာခင်မှာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုပြင်သစ်သမ္မတဖန်ဆွာအော်လန်ဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲနဲ့ရုရှားသမ္မတပူတင်တို့ဟာတယ်လီဖုန်းနဲ့စကားဝိုင်းကျင်းပခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းလူဟန့်စ်နဲ့ဒိုနက်စ်ဒေသတွေရဲ့အစိတ်ပိုင်းတွေကိုထိန်းချုပ်ထားတဲ့ခွဲထွက်ရေးသဘုံတွေကသူတို့ထိန်းချုပ်ထားတဲ့ဒေသရဲ့အကြီးအကဲနဲ့ဥပဒေပြုအဖွဲ့တွေအတွက်ရွေးကောက်ပွဲကျင်းပမယ်လို့ပြောထားပါတယ်။ EU ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကအဲ့ဒီသဘုံတွေပြုလုပ်မဲ့ရွေးကောက်ပွဲကိုတရားမဝင်ဘူးလို့ပြောထားခဲ့ကြပြီးဖြစ်ပါတယ်။ဒါဟာစက်တင်ဘာ9ရက်နေ့ကယူကရိန်းအစိုးရနဲ့ခွဲထွက်ရေးတဘုံနေကြရရှိထားတဲ့အပြစ်ခတ်ရက်စဲရေးသဘောတူညီမှုနဲ့ယူကရိန်းနိုင်ငံရဲ့အခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုပါတယ်။ရုရှားကတော့ခွဲထွက်ရေးသမားတွေရဲ့ရွေးကောက်ပွဲကိုအတိအမှတ်ပြုမယ်လို့ပြောနေပါတယ
်။ကမ္ဘာတဝန်းကလူပေါင်း1000ခွဲလောက်ဟာအီရန်နဲ့ဆီးရီးယားကအစွန်ရောက်အဖွဲ့တွေနဲ့တွားရောက်ပူးပေါင်းခဲ့တယ်လို့ကုလသမဂ္ဂလူ့ကျွေးရေးကောင်စီရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဒါခံမှန်းခြေသာဖြစ်ပြီးတိတဲ့အရေးအတွက်များနိုင်ပါတယ်။IS Islam အစွန်ရောက်အဖွဲ့နဲ့တခြားအကြမ်းဖက်အဖွဲ့အစည်းတွေကိုဒီလိုအရေးအတွက်အတော်များများနိုင်ငံတကာကအကြမ်းဖက်သမားတွေတွားရောက်ပူးပေါင်းကြတာဒါပထမဆုံးဖြစ်တဲ့ဆိုပြီးတော့လေလုံခြုံရေးကောင်စီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီအကြမ်းဖက်အဖွဲ့ကိုလာရောက်ပူးပေါင်းသူတွေဟာအနောက်လေပိုင်းဒေသဥရောပနောက်ပိုင်းနဲ့မြောက်အာဖရိကနိုင်ငံတွေကဖြစ်ပြီးဒီထဲမှာအာရှနဲ့အမေရိကန်တချို့လည်းပါဝင်နေပါတယ်ဒီလိုနိုင်ငံတကာကလာရောက်ပူးပေါင်းသူတွေဟာသူတို့နေထိုင်ရာတိုင်းပြည်တွေကိုပြန်တဲ့အခါမှာဒါမှမဟုတ်တခြားတိုင်းပြည်တွေကိုသွားတဲ့အခါမှာအကြမ်းဖက်မှုတွေဆက်ဖြစ်ပွားလာနိုင်တဲ့အခြေအနေဖြစ်လာနိုင်ပြီးဥရောပမြောက်အာဖရိကနဲ့အာ အာဖရိကအာရှဘက်မှာပါဒီအခြေအနေတွေကိုရင်ဆိုင်ရနိုင်တာပါ။အခုလိုနိုင်ငံသားအကြံဖတ်တက်ခဲ့တဲ့သမားတွေလာရောက်ပူးပေါင်းနေတာဟာလွန်ခဲ့တဲ့ဆယ်စုနှစ်ခါနဲ့မတူဘဲအရေးအတွက်လွန်များတဲ့အကြောင်းကိုလည်းကုလသမဂ္ဂကပြောဆိုထားပါရခင်ဗျာ
။ဂျေရုဆလင်မှာရှိတဲ့အယ်အကာဆာဗလီကျောင်းရဲ့ဒစိတပိုင်းကိုတောက်ကြနေဖျားဝဲပြူသူတွေအတွက်ပြန်လည်ဖွင့်လှစ်လိုက်ခဲ့ပြီးတဲ့နောက်ဂါဇာအနောက်ဖက်ချမ်းမှာပါလက်စတိုင်းနေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။တောက်ကြနေဖျားဝဲပြူသူတွေနဲ့အစ္စရေးတပ်ဖွဲ့ကြားမှာမျက်ရည်ရိုးပုံးနေနဲ့မူးမေ့သွားစေတဲ့တနတ်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ပြီးတဲ့နောက်ပါလက်စတိုင်းတွေဟာဟီဘွန်းနဲ့ကွာလင်ဒီယာစီရေးဂိတ်တွေအနီးမှာဆန္ဒပြခဲ့ကြတာပါ။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဂျေရုဆလင်ကL Agasa Valley ကိုကြာသပတေးနေ့မှာလုံးဝပိတ်ထားခဲ့ပြီးတောက်ကြနေ့မှာလုံခြုံရေးအဆောက်အအုံထူထပ်ထပ်ချပြီးတော့ပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အသက်50အောက်ရှိတဲ့အမျိုးသားတွေကိုဝင်ခွင့်မပြုပါဘူး။အသက်50နဲ့အထက်အမျိုးသားနဲ့အမျိုးသမီးတွေကိုဖျားဝတ်ပြုခွင့်ပြုခဲ့ပါတယ်။ဒီရက်ဟာဂျူးတွေနဲ့မွတ်စလင်တွေကြားပိုင်ဆိုင်မှုအငြင်းပွားနေတဲ့နေရာဖြစ်တာကြောင့်အာဏာပိုင်တွေကတင်းတင်းကြပ်ကြပ်လှုပ်ထားတဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ။
ユーアメリカンタンマネフェミャンマーバザシーズンにをマネ6ナイガニ9ナイティラインドミーター32キロハス932がラインドミーター40キロハス9433にゃラインドミーター48キロハス618がドゥティアナイウアマラインランミーター190キロハス1505ルガニを投練避にばれきゃ。
セレニムナケンドレミャーを VOE がねセレチニャーにばれ。မြန်မာနိုင်ငံကလက်ရှိအာဏာရနိုင်ငံရေးပါတီအတွင်းဩဇာကိတိမအကြီးမားသူတယောက်ဖြစ်သလိုလက်ရှိလွှတ်တော်ကိုယ်စားလှယ်တစ်ဦးလည်းဖြစ်တဲ့ဦးအောင်တောင်းကိုအမေရိကန်ဆိုရရဲ့အရေးယူပိတ်ဆို့မှုချမှတ်ခံရသူအမိမဲစင်း blacklist မှာထည့်သွင်းလိုက်ကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနကတောက်ကြနေမှာကြေညာလိုက်ပါတယ်။ဦးအောင်တောင်းဟာမြန်မာနိုင်ငံမှာမကြသေးခင်ကစတင်လှုပ်ဆောင်လာတဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအားနည်းသွားအောင်အကြမ်းဖက်ဖိနှိပ်မှုတွေနဲ့အဂရိလိုက်စားမှုတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတယ်လို့သူဟာအတိုက်ခံဒီမိုကရေစီအင်အားစုတွေကိုနှိမ်နင်းရမှာပါဝင်ပတ်သက်ခဲ့သူဖြစ်တယ်လို့အမေရိကန်ဗန်နာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ဆိုရဟာမြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုထောက်ခံမှုပေးနေတယ်လို့အစင်တစိုက်လေးလာစောင့်ကြည့်လျက်ရှိကြောင်းနဲ့ဥအောင်တောင်းဟာဒီဖြစ်စဉ်တွေကိုစန့်ကျင်ဖို့ကြိုးပမ်းနေသူဖြစ်တယ်လို့ဆိုပါတယ်။အရေးယူပိတ်ဆို့မှုအစီအစဉ်အရအမေရိကန်ပြည်ထောင်စုမှာရှိတဲ့ဥအောင်တောင်းရဲ့ပိုင်ဆိုင်မှုအလုံးကိုထိန်းချုပ်လိုက်ပြီးအမေရိကန်နိုင်ငံသားတွေအနေနဲ့သူနဲ့အကျိုးတူစီးပွားရေးလုပ်ခွင့်မရှိတော့ပါဘူး။အခုချမှတ်တဲ့အရေးယူပိတ်ဆို့မှုဟာဥအောင်တောင်းတဦးရဲနဲ့သာသက်ဆိုင်ပြီးတခြားအစိုးရအဖွဲ့အစည်းတွေသူနဲ့ပတ်သက်တဲ့အသင်းအဖွဲ့တွေနဲ့သက်ဆိုင်ခြင်းမရှိဘူးလို့အမေရိကန်ဆိုရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့ဦးအောင်တောင်းဟာအရင်စစ်အစိုးရလက်ထက်ကစစ်မှုဝင်ကြီးတာဝန်ယူခဲ့ပြီးအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမှာအယူအဆပြင်းထန်သူခေါင်းဆောင်တစ်ဦးဖြစ်ပါတယ်။အရင်စစ်ခေါင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့လည်းနှီးသက်သူတစ်ဦးဖြစ်လူသိများပါတယ်ခင်ဗျာ
။တမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အပါအဝင်အစိုးရလွှတ်တော်နဲ့နိုင်ငံရေးပါတီတွေကခေါင်းဆောင်တွေဟာမနေ့ကအောက်တိုဘာလ31ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးတည်ငြိမ်မှုရရှိရေးအဓိကထားပြီးတော့ဆွေးနွေးခဲ့ကြတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောဆိုပါတယ်။ဒီနေ့တွေ့ဆုံမှုဟာဆိုလို့ရှိရင်မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့ရဲ့ကြားမှာပထမအဦးဆုံးတွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်။ဒီဆွေးနွေးပွဲကဆိုရင်နောက်လအတွင်းအမေရိကန်သမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုလာရောက်မဲ့ခီးစဉ်နဲ့လည်းတိုက်ဆိုင်နေတယ်လို့မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားမှာညဉ့်ညဉ့်ရေးဆွေးနွေးမှုအခြေအနေရှုပ်ထွေးနေခြင်းတခါအခြေခံဥပဒေပြင်ဆင်ရေးနဲ့စစ်တပ်ကနိုင်ငံရေးမှာပါဝင်မှုကိုရှော့ချရေးအတွက်အခြေခံဥပဒေကိုပြင်ဆင်ဖို့လူမှု၅သန်းရဲ့လက်မှတ်ရေးထိုးတောင်းခံမှုနဲ့လွှတ်တော်ကိုတောင်းဆိုထားတဲ့အချိန်တုန်းနဲ့တိုက်ဆိုင်နေတာပါ။သမ္မတဦးသိန်းစိန်ကတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆက်လက်ဖြစ်ထွန်းဖို့လူမှုစီးဘဝစီးပွားတိုးတက်ရေးအမျိုးသားပြန်လည်တည်မြဲရေးအသွင်ကူးပြောင်းမှုညင်သာစွာဆက်လက်ဖြစ်ထွန်းရေးစတာတို့ရဲ့တွဲဆုံဆွေးနွေးကြဖို့အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပါဝင်မြန်မာနိုင်ငံရေးလောကကအရေးပါသူတွေကိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံရေးထိပ်သီးတွေနဲ့ဆွေးနွေးပွဲမစခင်ကြာသပတေးနေ့ကတော့အမေရိကန်သမ္မတဘရက်အိုဘားမားကသမ္မတဦးသိန်းစိန်နဲ့အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့ကိုတရားစီခွဲပြီးတော့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်တို့နောက်လာမှာတွေ့ဆုံဖို့ရှိနေပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးသဘောတူညီချက်ရရှိဖို့တမန်ရဲ့အနီးကပ်လာတာကြောင့်အခုလိုတွေ့ဆုံကြတာပါ။နိုဝင်ဘာ9ရက်နေ့10ရက်နေ့တွင်မှာအီရန်တန်တမန်တွေနဲ့မစ္စတာကယ်ရီအိုမမ်မာတွေ့ဆုံမှာပါ။ ဥရောပသမဂ္ဂနိုင်ငံခြားရေးအမူအရအကြီးအကဲကက်သရင်းအက်ရှ်တန်နဲ့ဒီဆွေးနွေးပွဲကိုတက်ရောက်မှာပါ။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးနိုဝင်ဘာလ24ရက်နေ့မတိုင်မီအီရန်နဲ့ P5+1 နိုင်ငံတွေဖြစ်တဲ့ကုလအမြေရန်လုံခြုံရေးကောင်စီအဖွဲ့ဝင်9နိုင်ငံနဲ့ဂျာမနီနိုင်ငံခြားသဘောတူညီချက်ရယူရမှာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဦးဆောင်မွေတို့ကြီးညာပေးခဲ့တာပါ။အခုကစပြီးတော့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလူပုဂ္ဂိုလ်တဦးချင်းစီအတွက်စီးပွားရေးအရတန်ခတ်တဲ့အနေနဲ့မြန်မာနိုင်ငံရဲ့လက်ရှိအာဏာရနိုင်ငံရေးပါတီကဩစာကြီးမားတဲ့တောင်သာလွှတ်တော်အမတ်ဦးအောင်တောင်ကိုအမည်မဲစီးရင်မှထည့်သွင်းလိုက်ပါတယ်။အခုလိုအရေးယူတာဟာထိရောက်မှုမရှိတဲ့အကြောင်းမြန်မာအရေးသုံးသပ်သူတွေကတော့ဝေဖန်လိုက်ပါတယ်။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကအရင်ကတည်းကမြန်မာစစ်ဆေးရေးအဖွဲ့တစ်ခုလုံးကိုအရေးယူဒဏ်ခတ်မှုတွေချထားရကနေတောက်ကြံနေမှာတော့ SDN လို့ခေါ်တဲ့လူပုဂ္ဂိုလ်တဦးချင်းကိုစီးပွားရေးအရေးယူဒဏ်ခတ်တဲ့သဘောနဲ့အောက်လွှတ်တော်အမတ်ဦးအောင်တောင်ကိုနာမည်မဲဆင်းထဲမှာထည့်သွင်းလိုက်ကြောင်းကြေညာခဲ့တာပါအခုလိုအရေးယူတဲ့အတွက်အမေရိကန်နိုင်ငံတဲကဦးအောင်တောင်ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာနဲ့အတူအမေရိကန်နိုင်ငံသားတွေအနေနဲ့သူ့နဲ့အကျိုးတူစီးပွားရေးလုပ်ခွင့်မရှိတော့ပါဘူးဒါပေမဲ့ဦးအောင်တောင်လိုအရင်ကတည်းကအမေရိကန်နဲ့အဆက်ဆံမရှိသူကိုအရေးယူတာဟာထိရောက်မှုမရှိဘူးလို့အမေရိကန်ပြည်ထောင်စုမှာနိုင်ငံတကာကုံတွယ်မှုတွေကိုလေ့လာနေတဲ့ဦးအောင်မိုးဝင်းကပြောပါတယ်
ပုံမှန်လေးပြောရင်တော့မရှိပါဘူးဗမာဆိုရမှာလည်းအခုသူတို့အမေရိကန်ဆော့ဆွန်လေးကလို့ hotliner လို့ခေါ်တဲ့အမကန်ဆိုတာဦးအောင်တောင်တယောက်တည်းမှာမဟုတ်တာအများကြီးပဲလေဗမာဆိုရက policy တစ်ခုကိုချတဲ့ခါမှာတစုံတစ်ယောက်ကချတာမဟုတ်တာဥပမာချမ်းဖွန်ဆိုလည်းချမ်းခိုင်နဲ့ဖုန်ကျိုးရေးမှာကြီးလဲဆိုလည်းအဓိကဦးထေးဦးတို့ကတော့ရှိတာပဲနော်အများကြီးပေါ့နောက်တစ်ခါစီးပွားရေးရာပြောရအောင်လေသူလှုပ်ထားတဲ့ investment ဆိုတာလေဘာမှမရှိဘူး။တော့ဒီဘက်မှာဘာမှမရှိဘူး။သူကလည်းသိစိတ်ဝင်စားပါဘူး။အမေရိကန်နဲ့ပတ်သက်ဖို့ဆက်ဆံမှုအားတွေကသိစိတ်ဝင်စားဘူး။စိတ်ဝင်စားတဲ့သူတွေကတပိုင်းပြီ။အဲ့တော့အမေရိကန်ဆိုရရဲ့ policy ကဘယ်လိုဖြစ်နေလဲဆိုတော့သူတို့ကိုစိတ်ဝင်စားတဲ့သူတွေကိုကြတော့အပြစ်ဒဏ်ပေးသူတွေဖြစ်ပြီးတော့သူတို့ကိုတကယ်စိတ်ဝင်စားတဲ့သူတွေနဲ့ကြတော့သွားစီးပွားရေးလုပ်ဖို့လုံတာဘူး။ဥပမာကစစ်ပုံစံကောင်းတောင်းနေဆိုရင်ဒါအမေရိကန်ဆိုရနဲ့စီးရေးဒူလေးချင်တာတွေ training တွေပေးတာတွေဒါအထင်ရှားတွေ့နေရတာပဲ။အဲ့တော့ချုပ်ပြောမယ်ဆိုတော့မထီရောက်ပါဘူးဒီကိစ္စကြီးက။
အခုလိုထိရောက်မှုမရှိပေမဲ့အမေရိကန်သမ္မတဘဲရက်အိုဘားမားမြန်မာနိုင်ငံကိုမတော်ရောက်ခင်မှာပဲအခုလိုစစ်ဆိုးရလက်ထက်ကလေးကအခုချိန်ထိဩဇာကြီးမားစေဖြစ်တဲ့လွှတ်တော်အမတ်တူကိုဘာကြောင့်အရေးယူရတာပါလဲရန်ကုန်ချင်းဆက်မြန်မာအရေးလေ့လာသူတူကတော့ဒါဟာအမေရိကန်မြန်မာဆက်ဆံရေးရှင်းရှင်းလင်းလင်းမရှိသေးတာကိုပြသနေတယ်လို့တောက်ကြံနေမှာမြန်မာအစိုးရကမကထလုပ်ပြီးဆွေးနွေးတဲ့14ပွင့်ဆိုင်ဆွေးနွေးပွဲကိုအမေရိကန်အစိုးရကအယုံကြည်မရှိတဲ့သဘောလို့ဆိုပါတယ်။ဒါပေမဲ့ဦးအောင်မိုးဝင်းကတော့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံဒီမိုကရေစီရေးပြောင်းလဲရေးအတွက်မေ့မထားဘူးဆိုတဲ့သဘောလို့သုံးသပ်ပါတယ်
။အမေရိကန်အစိုးရကကျွန်တော်တို့ဗမာပြည်ကိုပတ်သက်တာဘလို့ဖြစ်နေလဲဆိုတော့ဗမာအစိုးရနဲ့အေရှာဒေသမှာတရုတ်နဲ့အားပြိုင်မှုနဲ့သူကဗမာအစိုးရနဲ့အဆင်ပြေနေတယ်။ဒါသူတို့ကိုယ်တိုင်တန်တမာနေထုတ်ပြောတာပဲ။အကုန်လုံးကဒီဗမာအစိုးရကိုအနည်း20လုံးလုံးပစ်ထားလိုက်တဲ့အတွက်သူတို့တရုတ်ရဲ့လွှမ်းမိုးမှုတွေဒါလူတိုင်းသိနေတာဟာလားလွှမ်းမိုးမှုတွေဖြစ်တယ်။ဒါကြောင့်ဗမာအစိုးရကိုဆက်ဆံရမယ်ဆိုတာသူတို့တရားဝင်ပြောထားပြီးသားလေ။တစ်ဖက်မှာတရားဝင်ပြောထားတယ်လို့တစ်ဖက်မှာသူတို့ကဘာလုပ်လဲဆိုတော့သူတို့ဗမာဒီရဲ့ဒီမိုကရေစီရေးကိုလည်းမမေ့ပါဘူးဆိုတာကိုပြချင်တဲ့အတွက်ဥပမာဗမာပြည်မှာဆိုရင်ဒါအခုလူမျိုးရေးပဋိပက္ခတွေဖန်နေတာဟာဥအောင်တောင်းလို့ဖြစ်တယ်။ဘာညာဆိုတာအပန်းထွက်တယ်။အဲ့ဒါတွေကိုလည်းသူတို့ကတစ်ဖက်မှာလည်းငါတို့ဒီကိစ္စတွေကိုလည်းမေ့မထားပါဘူးဆိုတာကိုပြဖို့အတွက်သူတို့ဥအောင်တောင်းကိုအရေးယူတာတွေပါလုပ်ပြတာလို့ထင်ပါတယ
်။ဆက်မှုဝင်ကြီးဥအောင်တောင်းဟာလက်ရှိအာဏာရပြည်ခိုင်ဖြိုးပါတီဝင်တဦးဖြစ်တယ်လို့စစ်ဆိုးရလက်ထက်ကစပြီးအခုချိန်ထိဩဇာကြီးမားစေဖြစ်ပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကိုတော့ဘယ်သူကမှတိတိကျကျမပြောနိုင်ကြပါဘူး
။ဒေါက်ခင်မျိုးသက်စုံစမ်းတင်ပြသွားတာပါ။အခုတခါတော့တောက်ကြံလေးကနေပြည်တော်မှာဒီနိုင်ငံရေးပါတီခေါင်းဆောင်တွေသမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့တွေ့ဆုံပွဲဟာသမ္မတအိုဘားမားရဲ့မြန်မာပြည်ခရီးစဉ်နဲ့ဘယ်လိုဆက်နွယ်မှုရှိနေသလဲဆိုတာလည်းကြည့်ကြရအောင်ပါ။နိုင်ငံရေးမတည်ငြိမ်မှုတွေရဲ့ဒဏ်ကိုခံစားနေရစေမြန်မာနိုင်ငံမှာနိုင်ငံရေးရှင်ပြိုင်ဘက်တွေနဲ့အာဏာလက်ရှိစစ်ကောင်ဆောင်တို့ကြားကထူးခြားတဲ့တွေ့ဆုံပွဲမှာနိုင်ငံရေးပြောင်းလဲမှုနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့တာဝန်ယူတာဝန်ခံဖို့ကိုအဓိကဥတီဆွေးနွေးကြတဲ့အကြောင်း VOA သတင်းတောက် Steve Harman ဘန်ကောက်ကနေသတင်းပေးပို့ထားပါတယ်မြန်မာသမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်နဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်တို့ဟာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာပထမဦးဆုံးမျက်နှာစုံညီတွေ့ဆုံခဲ့ကြတာပါဒီတွေ့ဆုံပွဲမှာလွှတ်တော်အတွင်းကနေပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုဥပဒေနဲ့အညီပြင်ဆင်ဖို့ဆွေးနွေးခဲ့ကြတဲ့အကြောင်းသမ္မတရဲ့ပြောခွင့်ရဦးရဲထွတ်ကပြောပါတယ် အခြေခံဥပဒေတွေကဘယ်ပုံမှန်တွေကိုအကျေလဲဆွေးနွေးမယ်ပြင်ဆင်မယ်ဆိုတာနဲ့ပတ်သက်လို့တော့သူကအသေးစိတ်ပြောမသွားခဲ့ပါဘူး။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့အိမ်ထောင်ဘက်ဖြစ်စေတာသမီတွေဖြစ်စေနိုင်ငံခြားသားဖြစ်နေတဲ့ဘသူမဆိုသမရဖြစ်ခွင့်ပိတ်ပင်ထားမှုကိုပြောင်းလဲပြင်ဆင်လိုတာပါ။ဒေါက်အောင်ဆန်းစုကြည်ရဲ့ခွဲလွန်သွားပြီဖြစ်တဲ့ခင်မွန်းတယ်နဲ့လက်ရှိသားနှစ်ယောက်တို့ဟာဗြိတိန်နိုင်ငံသားတွေဖြစ်နေကြတာပါ။ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ပါတီဟာ1990ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပေမဲ့စစ်တပ်ကမဲရလက်ကိုပစ်ပယ်ထားခဲ့ပါတယ်။ဒါကြောင့် NLD ပါတီဟာပြီးခဲ့တဲ့၄နှစ်ဒေါ်အောင်ဆန်းစုကြည်အကြေချုပ်ကြခံနေရစဉ်ကာလအတွင်းကကျင်းပခဲ့တဲ့ရွေးကောက်ပွဲကိုတပိတ်မှောက်ပြီးတော့မဝင်ခဲ့ပါဘူး။လွတ်တော်အတွင်း25ရာခိုင်နှုန်းကိုစစ်ဖက်ဆိုင်ရာကရယူထားတာဟာဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲတွေကိုပိတ်ဆို့ဟန်တားနိုင်ဖို့ဖြစ်ပါတယ်။တချို့ဥပဒေပြုလွတ်တော်အမတ်တွေကအဲ့ဒီလိုဗီတို၃ခွင့်ရှိတဲ့အာဏာရယူထားမှုမျိုးကိုအခြေခံဥပဒေထဲကနေထုတ်ပယ်ပြစ်ဖို့ကိုလည်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လိုကြတာပါ။တချို့ကတော့တိုင်းပြည်အတွင်းအတိုက်ခံပါတီပေါင်း80ရှိတဲ့အထက်က6ပါတီနဲ့တိုင်းရင်းသားအဖွဲ့အနည်းငယ်လောက်ကိုပဲဖိတ်ခေါ်ခဲ့တာကြောင့်ဒီဆွေးနွေးပွဲကိုမယုံကြည်ဘူးလို့ဖော်ပြခဲ့ကြပါတယ်။သမရဦးသိန်းစိန်ကတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ရောတခြားနိုင်ငံရေးအင်အားစုတွေနဲ့ပါတောက်ကြနေမှာတွေ့ဆုံဖို့အစီအစဉ်ထားတဲ့အချိန်မှာပဲအမေရိကန်သမ္မတဘရက်ကိုဘာမားကမြန်မာသမရဦးသိန်းစိန်နဲ့ရောအတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ပါတီးခြားစီတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်။သမရဩဘာမားကလမဲနှစ်ကျင်းပမဲ့မြမရွေးကောက်ပွဲမှာအလုံးပါဝင်ပြီးယုံကြည်စိတ်ချရလောက်တဲ့ရွေးကောက်ပွဲမျိုးဖြစ်စေဖို့လိုအပ်ကြောင်းဦးသိန်းစိန်ကိုပြောခဲ့တယ်လို့အင်ဗျူတော်ကပြောပါတယ်။ဒါရင်မကလူမှုအတိုင်းဝိုင်းတွင်းကတင်မာမှုတွေကိုလျှော့ချဖို့အချင်းတို့တွင်းမှာပဲတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရက်စဲဖို့တွေကိုလည်းမေတ္တာရက်ခံခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒရက်မစ်ချယ်ကလည်းမြန်မာပြည်အတွင်းပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင်း VOA မြန်မာဌာနကိုပြောပါတယ်
။ This is complex. There are some things that have gone back, some things that are not moving at all and some things.
တချို့အကြောင်းအရာတွေကနောက်ပြန်ဆုတ်နေပါတယ်။တချို့ကိစ္စတွေကတော့ရှေ့တိုးလာတဲ့အရေးအယံလုံးဝမတွေ့ရပါဘူး။ကိစ္စတချို့တလေကတော့တိုးတက်မှုရှိပါတယ်။
အမေရိကန်သမ္မတဟာနိုဝင်ဘာလမှာကျင်းပမယ့်အာဆီယံအစည်းအဝေးနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေတက်ရောက်ဖို့မြန်မာနိုင်ငံကိုသွားဖို့လည်းရှိနေတာပါ။နေပြည်တော်မှာတောက်ကြံနေကတွေ့ဆုံခဲ့တဲ့ပုံမှန်မဟုတ်တဲ့ဒီဆွေးနွေးပွဲပေါ်မှာအမေရိကန်ရဲ့ဖိအားပေးမှုတွေနဲ့မကြခင်ကြားရောက်မဲ့ထိပ်သီးဆွေးနွေးပွဲတွေကလွှမ်းမိုးနေတယ်လို့ Webster Tech သူရဲ့ကြောင်ခွဲရှိရာဘန်ကောက်ကနေပါမောက်ခ Jason Brips ကပြောပါတယ်။
It's a priority for the United States. I think that they're getting out ahead.
ဒီကိစ္စဟာ American ပြည်တော်စုရဲ့ဦးစားပေးအဆင့်မှာရှိပါတယ်။ဒါကြောင့်လဲ American သမ္မတကအခုလိုလုပ်တယ်လို့ကျွန်တော်ယူဆပါတယ်။ဒီကိစ္စကိုထိပ်သီးဆွေးနွေးပွဲမှာလည်းထည့်ပြီးတော့ဆွေးနွေးနိုင်ပါတယ်။
မြန်မာနိုင်ငံဟာ1962ခုနှစ်ကနေ2010ပြည့်နှစ်အထိစစ်အုပ်ချုပ်မှုလက်အောက်မှာပဲလုံလုံလည်ရရှိနေခဲ့တာပါ။အငိမ့်စားဗိုလ်ချုပ်ကြီးဦးသိန်းစိတ်ဟာဝန်ကြီးချုပ်ယာရုနဲ့၄နှစ်သက်တမ်းပြည့်ပြီးတဲ့နောက်2011ခုနှစ်မှာတော့သမရဖြစ်လာခဲ့ပါတယ်ရှင်။
ပရာရှင်ခင်မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့မြန်မာရေးအလားအလားမိမိနေခြင်းတည်နှလုံးလခွင့်အခြေအနေဆုပ်ယုပ်လာနေခြင်းတို့ပြောရမယ်အခုအချိန်မျိုးမှာနိုင်ငံတော်သမ္မတဦးသိန်းစိန်ဟာစစ်ဘက်အကြီးအကဲအပါအဝင်နိုင်ငံရေးထိပ်ပြီးစည်းဝေးတရက်ကိုပြုလုပ်ဖို့စီစဉ်နေပါတယ်သမ္မတဩဘာမားအပါအဝင်ကမ္ဘာခေါင်းဆောင်တွေတက်ရောက်ကြမဲ့အရှိအာရထိပ်ပြီးစည်းဝေးပဲမတိုင်ခင်ခါရော်မီပြုလုပ်တဲ့ဒီဆွေးနွေးပွဲကနေပြီးတော့မိမိကြားစင်တဲ့အခြေအနေတွေကိုပြန်လဲဥမော့လာစေလိမ့်မယ်လို့သောရရှင်များထင်ကြပါသလားခင်ဗျာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ
်။ဝေရကနေထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနဲ့အင်္ဂါညပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလူသူတွေအချိန်မီအီးမေးလ်နဲ့ဖြစ်စေဖုန်းနဲ့ဖြစ်စေဆက်သွယ်နိုင်ကြပါရဲ့ရှင်။ အလွတ်သတင်းတောက်ကိုပါကြီးတေဆုံတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကစုံစမ်းစစ်ဆေးရမှာအခက်အခဲတချို့ရှိနိုင်ပြီးဒီအခက်အခဲတွေကိုအဖြစ်မှန်ပေါ်ပေါရေးအတွက်စိတ်ရင်းစေရနာမှန်ဖို့နဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဖြစ်ဖို့လိုအပ်တဲ့အကြောင်းလူခွင့်ရေးကာကွယ်သူတဦးကထောက်ပြလိုက်ပါတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတော့ဥပဒေကိုမကျော်လွန်စေဘဲလူ့အခွင့်အရေးကာကွယ်မှုကိုလည်းထိထိရောက်ရောက်ဖြစ်အောင်ဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့ပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကိုပါကြီးကကိုအောင်နိုင်တေဆုံတာနဲ့ပတ်သက်ပြီးတမတော်ကထုတ်ပြန်တဲ့သတင်းအပေါ်လက်မှတ်ခံတာတွေရှိလာခဲ့တဲ့နောက်ဒီအမှုကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကဥပဒေပါပြဋ္ဌာန်းချက်နဲ့အညီစုံစမ်းစစ်ဆေးပြီးနိုင်ငံတော်သမ္မတအစီကိုအထူးစီရင်ခံစာအဖြစ်အမြန်ဆုံးတင်ပြဖို့ညွှန်ကြားကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကဒီမှုကိုစုံစမ်းစစ်ဆေးရမှာကြုံတွေ့နိုင်တဲ့အတားအဆီးတွေကို Equality မြန်မာခေါ်လူ့အခွင့်အရေးအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းကအခုလိုပြောပါတယ်
။ဒီလူ့အခွင့်အရေးကော်မရှင်ရဲ့ဥပဒေထဲမှာအပူဖွင့်ထားသောကိစ္စတွေကိုတိုင်းပြည်ပြည်ရှင်းနိုင်ခြင်းမရှိဆိုတဲ့ချက်ဖြစ်နေတယ်။အဲ့ဒီချက်ကအခုလက်ရှိအခြေအနေမှာဆိုလို့ရှိရင်တော့ကိုပါကြီးရဲ့တည်ဆုံမှုကိုသူတို့အမှုဖွင့်ထားတယ်ဆိုတဲ့သဘောမျိုးဖြစ်တော့ဒီကိစ္စတစ်ခုကလုံဆောင်မယ်ဆိုလို့ရှိရင်ကန့်သက်နိုင်တဲ့အနေအထားမျိုးရှိတဲ့ချက်ဖြစ်တယ်။နောက်တစ်ခုကန့်သက်ချက်ဖြစ်နေတာကတော့ဒီသူတို့ရဲ့စုံစမ်းစစ်ဆေးတဲ့အချိန်မှာလူတိုင်းကိုစုံစမ်းစစ်ဆေးတယ်နိုင်တယ်လို့ပြောပေမဲ့သက်ဆိုင်ရာဌာနကထိတ်တန့်လွှဲချက်တက်မှတ်ထားတဲ့စာရဲစာတမ်းနေဆိုလို့ရှိရင်တော့ဒါကိုရယူနိုင်ွယ်မရှိဘူးဆိုတော့ကန့်သက်ချက်ရှိနေခြင်းကတချို့သောအဟန့်တာဖြစ်နေပါလေ
ဒီအခက်ခဲတွေကြော်လာဖို့အတွက်လိုအပ်ချက်တွေကိုလည်းဥအောင်မျိုးမင်းကအခုလိုဆက်ပြောပါတယ
်ဒီဟန်တာကြော်လို့မို့ကပထမအဦးဆုံးကလူခွင့်ကော်မရှင်နဲ့တွားရောက်စုံစမ်းတဲ့ချိန်မှာလူခွင့်ကိုအမှန်တကယ်ပေါ်ပေါက်ဖို့အတွက်အဖြစ်မှန်အမှန်တကယ်ပေါ်ပေါက်ဖို့အတွက်ဒါကိုသူတို့ကြွမ်းကျင်မှုတွေလိုအပ်မယ်စိတ်ရင်းစေတနာကောင်းမှုလိုအပ်ပါလိမ့်မယ်ခိုင်းလို့တာဝန်ချေလောက်ဆောင်မှုကျွန်တော်မဖြစ်တင်ပါဘူးနောက်တစ်ခုကတော့ပါဝင်ပြီးတော့ပတ်သက်နေတဲ့သူတွေအားလုံးဒီကိစ္စနဲ့ပတ်သက်လို့မကျွမ်းမချမ်းတင်ပြနိုင်မှုရယ်တွားရောက်စုံစမ်းတဲ့ချိန်မှာလွတ်လပ်သောစုံစမ်းမှုဖြစ်ဖို့အတွက်လူတိုင်းနဲ့တွေ့ဆုံနိုင်တဲ့အခြေအနေဖန်တီးပေးဖို့ရယ်တန့်တဲ့အထောက်အထားတွေရအောင်ကြာနိုင်မှုအတွက်ကဒါကအရေးကြီးပါတယ်ခင်ဗျ
မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့အတွင်းရင်းမှုဦးစင်မြိုင်ကလူ့အခွင့်အရေးကာကွယ်မှုအတွက်ထိထိရောက်ရောက်ဆောင်ရွက်သွားမယ်လို့ပြောပါတယ်အဲ
လောလောဆယ်တော့ကျွန်တော်တို့တွင်းတော့ဆင်းမယ်လေတွင်းဆင်းပြီးတော့ဟိုမှာဟိုမူခင်းရဲ့အခြေအနေတော့ဒီအမှုဖွင့်မှုအခြေအနေတော့မူတည်ပြီးတော့ကျွန်တော်တို့ဆက်ဆောင်ရမှာပေါ့ဗျာဒါကတော့ဥပဒေကိုကျော်လွန်ရလဲမကြောက်အောင်တော့လူခွင့်ရေးကာကွယ်ဆောင်ရှောက်မှုကိုလည်းကျွန်တော်တို့ထိထိကျောက်ကျောက်ဖြစ်အောင်ဆိုတော့ဒီလိုအငင်းနှမျိုးနဲ့ကျွန်တော်တို့ဆောင်ရမှာပေါ့ဗျာ
စုံစမ်းစစ်ဆေးတာတွေကိုဒီကနေ့စတင်ပြီဖြစ်ပါတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ကချင်ပြည်နယ်ကလူ့အခွင့်အရေးအခြေအနေကိုစုံစမ်းစစ်ဆေးရမှာစစ်ဘက်အရက်ဘက်နဲ့ပြည်သူတွေကိုစုံစမ်းစစ်ဆေးနိုင်ပေမဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုစုံစမ်းဖို့အတွက်အခက်အခဲရှိခဲ့ကြောင်းအခုကိစ္စမှာလဲဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ရဲ့နိုင်ငံရေးအဖွဲ့ဖြစ်တဲ့ကလိုထူဖို့ကရင်အဖွဲ့အစည်း KKO ကပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုအစိုးရအရာရှိဟောင်းတွေနဲ့အစိုးရကိုယ်တိုင်ကဖွဲ့စည်းပေးထားတာကြောင့်လူ့အခွင့်အရေးအစီရင်ခံစာတစောင်းလွတ်လွတ်လပ်လပ်ထွက်ပေါ်လာပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။အရင်ကစုံစမ်းတင်ပြခဲ့တဲ့ရခိုင်မိတ်တီလာနဲ့ကချင်ကလူ့အခွင့်အရေးအစီရင်ခံစာတွေအပေါ်မှာလည်းအားနည်းချက်တွေရှိကြောင်းဝေဖန်တာတွေလည်းရှိခဲ့ဘူးပါတယ်။ဖန်စီတက်ဖြတ်ခံခဲ့ရတဲ့ကိုပါကြီးနဲ့ပတ်သက်ပြီးတမရော်ကအော်တိုဘာလ23ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ကိုပါကြီးဟာ KKO အဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်ကြီးအောင်နိုင်ဖြစ်အစ်စ်ခံခဲ့ကြောင်းနဲ့လက်နဲ့လူယူပြီးထွက်ပြေးဖို့ကြိုးစားရမှာတမရော်လုံခြုံရေးအဆောင်ကတနက်နေ့ပြစ်ခတ်လို့တည်ဆုံးခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ဒီကနေ့တက်မရော်ကမြန်မာဂျာနယ်လစ်ကွန်ရဲ့အဖွဲ့ကိုထပ်မံပေးပို့တဲ့စာမှာတော့ကိုအောင်နိုင်ကိုစတင်ဖမ်းဆီးမိချိန်မှာသတင်းထောက်လို့လုံးဝပြောဆိုတာမရှိကြောင်းကင်မရာအတန်ဖန်းဆက်စာရွက်စရံကပ်ပြစတဲ့စာနယ်ဇင်းနဲ့သက်ဆိုင်တဲ့အထောက်အထားတွေကိုမတွေ့ရကြောင်းလည်းဖော်ပြထားပါတယ်။ DKBA ကတော့ကိုပါကြီးဟာ KKO အဖွဲ့ဝင်မဟုတ်ကြောင်းသတင်းလာယူသူသတင်းထောက်တာဖြစ်ကြောင်းထုတ်ပြန်ထားပါတယ
်။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။ထိုင်းနိုင်ငံအတွင်းမှာဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံရမှုမှာကော့တောင်ကျွန်းတကြီးသားကို DNA အဆင့်ဆင့်စစ်ဆေးနေဆဲဖြစ်ပြီးပထမအဆင့်စစ်ဆေးမှုမှာတော့ DNA တူညီမှုမရှိဘူးလို့ထိုင်းသတင်းတွေမှာဖော်ပြနေပါဗျ။ Cosmo ရဲ့အကျဉ်းထောင်ထဲမှာဆွဆွဲဖမ်းဆီးခံထားကြရတဲ့ရွှေ့ပြောင်းမြန်မာအလုပ်သမားနှစ်ဦးကိုတော့ခြေချင်းဖြုတ်လိုက်ပါပြီ။ ထိုင်းရှင်းနေ20ကအမှုမှာတရားမျှတမှုရှိရေးတရားခံတွေဘက်ကနေတရားခွင်နဲ့ထိရှောက်လက်ချက်ပေးဖို့ကိုလည်းပြင်ဆင်နေကြပါတယ်။ထိုင်းတရားရေးစီရင်မှုကိုအများကစောင့်ကြည့်နေတဲ့ထိုင်းကော့တောင်ကျွန်းလူတက်မှုရဲ့နောက်ဆုံးရအခြေအနေကိုတော့မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းလူတက်မှုမှာတန်တရားရှိနေတဲ့ကျွန်းတကြီးသားစီက DNA ကိုအောက်တိုဘာလ30ရက်နေ့ကထိုင်းရဲ့တပ်ဖွဲ့ရုံးချုပ်အများပြည်သူမီဒီယာရှေ့မှာထိုင်းစေယုံ၄ခုကနေစစ်ဆေးမှုပြုလုပ်ခဲ့တာပါ။ဒီကနေ့တောက်ကြနေ့မှာထုတ်ပြန်လိုက်တဲ့ထိုင်းရဲတပ်ဖွဲ့စေယုံမှုကင်းစေးပညာဌာနရဲ့စစ်ဆေးမှုအရတေသူရဲ့ကိုယ်တွေကတွေ့ရှိတဲ့ DNA နဲ့တူညီမှုမရှိကြောင်းထုတ်ပြန်ခဲ့တယ်လို့ Bangkok Post သတင်းစာမှာဖော်ပြပါရှိပါတယ်။နောက်ထပ်စေယုံ၃ခုဖြစ်တဲ့ချူလာလောင်ကောင်းစေယုံ၊ Sarijet စေယုံ၊ Ramathi Buddhi စေယုံ၃ယုံကနေပြီးတော့ရရှိလာမဲ့ DNA စစ်ဆေးမှုအဖြေတွေကိုတော့စောင့်နေဆဲဖြစ်ပါတယ်။စေယုံ၄ခုစလုံးကနေပြီးတော့ရလာတဲ့ DNA စစ်ဆေးမှုတွေကိုစုစည်းပြီးစနေနေ့ထံနောက်မကျဘဲနဲ့အများပြည်သူကိုသတင်းထုတ်ပြန်မယ်လို့ထိုင်းရဲ့တပ်ဖွဲ့ပြောခွင့်ရကပြောကြောင်းကိုလည်း Bangkok Post မှာဖော်ပြပါရှိပါတယ်။အခုလိုမျိုးလူတက်မှုမှာတန်ရရှိတဲ့အသက်22နှစ်အရွယ်တကြီးသားစီကနေ DNA ကိုစစ်ဆေးနေစေတပြိုင်နက်ထဲမှာပဲလူတက်မှုမှာတေသူရဲ့ကိုရင်းကတွေ့ရတဲ့ DNA နဲ့တူတဲ့ဆိုပြီးတော့လူတက်မှုဆဆွဲချက်နဲ့ Cosmoe အချင်းတောင်ထဲမှာထိမ့်သိမ်းခံထားရတဲ့မြမအလုတ်သမား2ဦးကိုထိုင်းရှင်းနေများကောင်စီတာဝန်ရှိသူတွေနဲ့မြမတန်ယုံအထုအဖွဲ့တို့ဒီကနေ့တွားရောက်တွေ့ဆုံပါတယ်။ Cosmoe အချင်းတောင်ထဲကအထွတ်မှာရှင်းနေဦးအောင်မျိုးတန်းကအမှုအခြေအနေ VOA ကိုပြောပါတယ်။
မနေ့ကတည်းကကျွန်တော်တို့အချင်းဦးစီဌာနလာပြီးတော့ကလေးလာတွေ့နေတာပါ။ပြန်ထွက်လာတဲ့အမှကြားတဲ့သတင်းကတော့သူတို့ DNA ဖြစ်တယ်မတူဘူးလို့ပြောပြန်ကြပါတယ်။ DNA ဖြစ်တယ်လို့ကတော့ကျွန်တော်ပြောတာသူတို့ဆလုပ်တဲ့ကဒီတေတံထိုက်တဲ့အမှုကြီးတွေမှာဒီခိုင်လုံအောင်ဆောင်ရွက်ပြီးတော့မှအမှုရုံးတော်ကိုတင်ခဲ့ရမှာပါ။အဲ့တော့အဲ့လိုမဟုတ်ဘဲနဲ့ DNA လည်းဖြစ်တယ်ဒီတိုင်းကတန်ချက်တဲ့စကစ်စာဖြစ်တယ်ဆိုတာလေးပါလာပါတယ်။သို့တော့အဲ့ချက်တွေမခိုင်လုံလို့ရှေ့ရဲ့ဆယ်လ2014ရလဲအစိုးရရှိနေရင်ကနေအမှုကိုပြန်လဲစစ်ဆေးပါဆိုလို့ရေးယူပြန်ချခဲ့တာရှိပါတယ်။နောက်တစ်ခါအခုတစ်ခါအထိုင်းဝန်စုကိုယ်တိုင်ကလည်း DNA ကိုပြန်ဆင့်လဲစစ်လို့ရတယ်ဆိုတဲ့ပုံစံဟာလုပ်ငန်းပေါ်မှာစတင်ဆောင်ရွက်ခဲ့တဲ့ကမတိကျတဲ့အလုပ်ရပ်ကိုအခုမှပြန်ပြီးတော့တေချောင်းပြန်လုပ်လို့ဆိုတာကတော့ကျွန်တော်စင်းစားရဖြစ်နေပါလား
ညမအလုတ်သမားနှစ်ဦးကိုချုပ်ရရမန်ထပ်ပြီးတော့တိုးထားပေမဲ့တန်ချေချင်းခတ်ထားတာကိုဖြုတ်ချပေးဖို့တောင်းဆိုခဲ့တဲ့အတွက်ဖြုတ်ပေးထားတာကိုတွေ့ရတယ်လို့ရှေ့နေဦးအောင်မျိုးတန်းကအမှုအခြေအနေ VOA ကိုပြောပါတယ
်ထူးခြားချက်ကတော့ကျွန်တော်တို့ပြီးခဲ့တဲ့ဒုတိယကြိမ်တွေ့တုန်းကကလေးတွေဟာအချင်းဦးစီးဌာနထဲမှာဆွဆဲခံသူအချင်းနဲ့တန်ချေချင်းတွေခတ်ထားတာတွေ့ရပါတယ်ဒါကိုကျွန်တော်တို့ကအဲပြေခဏအောင်စီတေးဦးဆွဆဲခံတို့ချင်မှာတော့ခြေချင်းခတ်မထားသင့်ဘူးဆိုကျွန်တော်ဥပဒေအရပြောခဲ့ပါတယ်ဒီပတ်ကျွန်တော်သွားတဲ့ခါမှာတော့အဲ့တန်ရှိချင်းထုတ်ထားပြီလို့သိရပါတယ်မြင်လည်းမြင်ရပါတယ်ဒုတိယကြိမ်မိဘနေတဲ့သူသွားတွေ့ခင်တဲ့ကသူတို့ဟာပြင်းမှုကျလို့ခြင်းမရှိဘူးဒီမှုနဲ့ပတ်သက်လို့ပါဝင်ပတ်သက်ခြင်းမရှိဘူးဆိုတာကိုပြောတဲ့ဟာကို confirm ဖြစ်ဖို့အတွက်တတိယကြိမ်သွားတွေ့တာပါပြီးတော့လည်းကျွန်တော်တို့ရှင်းနေများကောင်းစီနဲ့အစီအေလုပ်ခဲ့ပြီးတော့သူတို့လိုအပ်တဲ့ခြေလေကျွန်တော်တို့မိကုန်းမိပြီးတော့ယူလာခဲ့တာပါ
ထိုင်းကော့တောင်လူတက်မှုမှာဆွဆွဲခံထားရတဲ့မြမရွှေပြောင်းအလုသမားနှစ်ဦးဘက်ကနေပြီးတော့ထိုင်းရှင်းနေအယောက်20ပါဝင်တဲ့ဥပဒေအကြံပေးအဖွဲ့မှာရှင်းနေ12ယောက်ကအမှုမှန်ပေါ်ပေါက်ရေးတရားခဏနေဘက်ကနေတရားခွင်မှာအမှုလိုက်ပေးဖို့ရှိပြီးတော့ရှင်းနေ10ဦးကတော့ဥပဒေအကြံပေးတဲ့အဖြစ်လိုက်ပါဆောင်ရွက်ဖို့ပြင်ဆင်နေပါတယ်လို့လည်းဥအောင်မြို့တန်းကပြောပါတယ်
။ဒီထိုင်းရှင်းနေများကောင်စီကနေပြီးတော့ကျွန်တော်တို့တာယုံအထုခွင့်နဲ့ပေါင်းပြီးတော့ဒီအမှုကိုဆောင်ရွက်မှာပါ။ထိုင်းရှင်းနေများကောင်စီကအားလုံးဒူ20ပါးတဲ့အဖွဲ့ကိုဖွဲ့ထားပါတယ်။12ယောက်ကတရားခွင်မှာလည်းမဖြစ်ပြီးတော့ကျန်တဲ့10ယောက်ကဥပဒေကြံပေးကြမှာဖြစ်ပါတယ်။တရားခဏမဲ့ကလည်းပြီးကြမှာပါ။သူတို့နဲ့ကျွန်တော်တို့ကိုကွင်းဆင်းဖို့အတွက်တရားကျွန်တော်အစီအစဉ်ရှိပါတယ
်။လာမယ့်နိုဝင်ဘာလ3ရက်နေ့မှာတော့ထိုင်းလူခွင့်ရေးကောင်စီ၊ထိုင်းရှင်းနေများကောင်စီနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံအထူးအဖွဲ့တို့ပူးတွဲပြီးသတင်းစာရှင်းလင်းပွဲလုပ်ဖို့အစီအစဉ်ရှိပါတယ်။ထိုင်းနိုင်ငံတွင်ဗြိတိန်နိုင်ငံသား2ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးလည်းဗြိတိန်စုံစမ်းစစ်ဆေးရေးအဖွဲ့ကအမှုကင်းကျွမ်းကျင်သူတွေအမှုစစ်ရာရှိတွေကကော့တောင်ကျုံကိုပြီးခဲ့တဲ့သတင်းပတ်ကတွားရောက်ပြီးတော့အမှုဖြစ်ပွားခဲ့တဲ့နေရာတပ်သေးနဲ့တပ်သေးကံပစ္စည်းစားတဲ့မှုကင်းဆိုင်ရာစုံစမ်းစစ်ဆေးလေ့လာမှုတွေကိုလှုပ်ဆောင်နေပါတယ်ရှင်။
မဆုံမစုံစမ်းတင်ပြသွားခဲ့တာပါရှင်မကြခင်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာတခါအမျိုးသမီးကန္တာနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြားရမှာပါရှင်